မကြသေးခင်ကမှအမေရိကန်အောက်လွှတ်တော်ကအတည်ပြုလိုက်တဲ့2015ခုနှစ်အတွက်အမျိုးသားကာကွယ်ရေးဆိုင်ရာလုပ်ပိုင်ခွင့်ဥပဒေမှာမြန်မာနိုင်ငံနဲ့စည်ရေးဆက်ဆံမှုအပိုင်းမှာအပြောင်းအလဲတချို့ပြုလုပ်ခဲ့တာနဲ့ပတ်သက်ပြီးတော့လူ့အခွင့်အရေးအဖွဲ့တွေကဝေဖန်လိုက်ပါတယ်။ပြုပြင်ပြောင်းလဲရေးနောက်ပြန်ဆုတ်နေတဲ့ကာလလို့လူ့အခွင့်အရေးအဖွဲ့အစည်းတွေကသတ်မှတ်ထားချိန်မှာအမေရိကန်အစိုးရနဲ့မြန်မာအကြီးအကဲတွေကြားမှာမှားယွင်းတဲ့ဆက်ဆက်ရေးမျိုးဖြစ်သွားမှာကိုသူတို့ကစိုးရိမ်မိတယ်လို့လည်းဆိုပါတယ်။အကြောင်းဆောင်ကဒီလိုပါ
။ဒီဥပဒေအရအမေရိကန်နဲ့မြန်မာစစ်တပ်အချင်းချင်းဆက်ဆံရေးမှာစည်ရေးတိုက်ခိုက်လေ့ကျင့်ပေးတာလက်နဲ့အကူအညီပေးတာစတဲ့ကျေပြန့်တဲ့စီးရေးဆိုင်ရာကိစ္စရပ်တွေကိုတားမြစ်ထားတဲ့အတွက်ဂျိုဆိုချောင်းဝါရှင်တန် DC ခြေဆိုင် US Campaign for Burma အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Jennifer Quickley ကပြောပါတယ
်။ So the good side is for the first time Congress is now passing legislation.
ကောင်းတဲ့အချက်ကအမေရိကန်နဲ့မြန်မာစီးရေးအရာပူးပေါင်းဆောင်ရွက်မှုတွေကိုကြကြပြန့်ပြန့်တားမြစ်ထားတဲ့ဒီဥပဒေကိုအမေရိကန်အောက်လွှတ်တော်ကနေပထမဆုံးချိန်အတည်ပြုပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့လို့လူ့အခွင့်အရေးဆိုင်ရာသင်တန်းပေးမှုတွေတဘာဝဘေးအန္တရာယ်နဲ့လူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီပေးရေးတွေနဲ့အတူစည်ရေးပူးပေါင်းလေ့ကျင့်မှုတွေကိုလေ့လာခွင့်ပေးခဲ့တာတွေကိုတော့ခွင့်ပြုထားတာမျိုးဒါကကောင်းတဲ့အချက်တွေဖြစ်ပါတယ်
။အမေရိကန်ကာကွယ်ရေးဌာနကနေမြန်မာနိုင်ငံကိုနဂိုမူလကပေးနေတဲ့လူခွင့်ရေးတရားဥပဒေစိုးမိုးရေးဆိုင်ရာတင်နန်းတွေနဲ့ကာကွယ်ရေးဆိုင်ရာပြုပြင်မှုတွေအပြင်အခုအောက်လွှတ်တော်ကအတည်ပြုလိုက်တဲ့ဒီအမျိုးသားကာကွယ်ရေးဆိုင်ရာလုပ်ပိုင်ခွင့်ဥပဒေအရတဘာဝဘေးအန္တရာယ်နဲ့လူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီပေးရေးတွေနဲ့ကျန်းမာရေးဆိုင်ရာတိုးတက်အောင်အကူအညီပေးဖို့ကျန်းမာရေးဆိုင်ရာတိုးတက်အောင်အကူအညီပေးဖို့စရာတွေပါဝင်ပါတယ်။ဒါပေမဲ့ဒီတက်ဆက်ဆံရေးတိုးမြင့်နိုင်ဖို့ယာထားသတ်မှတ်ချက်တွေတော့ထားတင်တယ်လို့Jennifer Quickley ကဆိုပါတယ
် From a human rights perspective we feel as if there should have been benchmarks for further engagement
လူ့အခွင့်အရေးအဖွဲ့တွေအနေနဲ့ကြည့်မယ်ဆိုရင်မြန်မာနိုင်ငံနဲ့ရှေ့ဆက်ပြီးဆက်ဆံမှုတွေလုပ်ဖို့အတွက်သတ်မှတ်ချက်တွေထားရမယ်လို့ယုံကြည်ပါတယ်စီးရေးအရာတိုးမြင့်ဆက်ဆံမှုတွေလုပ်ဖို့လူ့အခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ခံမှုရှိစေဖို့မြန်မာစစ်တပ်ဘက်ကဆောင်ရွက်ပေးတာမျိုးရှိလာဖို့လွတ်တော်တွေကအမတ်နေရာ25ရာခိုင်နှုန်းမယူဘဲစွန့်လွတ်ဖို့နဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလှုပ်ဆောင်ပေးဖို့လိုမျိုးသတ်မှတ်ချက်တွေထားရမှာပါ
မြန်မာနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံနဲ့ပင်ဒဂွန်စစ်ဌာနချုပ်တို့ဟာမြန်မာစစ်တပ်ကိုစီရေးတင်ဒန်းပေးဖို့လူလားနေတာဖြစ်ပြီးဒါမှသာပြုပြင်ပြောင်းလဲရေးတွေလုပ်ဖို့မြန်မာစစ်တပ်ကိုအပြုသဘောဆောင်လွှမ်းမိုးနိုင်မှာဖြစ်တယ်လို့ယုံကြည်နေကြောင်းနယူးယောက်အခြေစိုက် HRW လူခွေရေးစောင့်ကြည့်ရေးဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brad Adams ကပြောပါတယ်ဒါကြောင့်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေနောက်ပြန်ဆုတ်နေတဲ့ကာလအမေရိကန်အစိုးရနဲ့မြန်မာအကြီးအကဲတွေကြားမှားယွင်းတဲ့ဆက်ဆံရေးမျိုးဖြစ်သွားမှာကိုစိုးရိမ်မိကြောင်း Brad Adams က VOE ကိုပြောပါတယ
် You know, our view is that it's fine for the US ambassador to meet with people at the high level
ပြုပြင်ပြောင်းလဲရေးတွေအမေရိကန်စစ်ဘက်အကြီးအကဲတွေကမြန်မာစစ်ဗိုလ်ချုပ်ကြီးတွေနဲ့ထိတွေ့ဆက်ဆံတာကကောင်းမှာပါဒါပေမဲ့မြန်မာနိုင်ငံမှာဘာမှတိုးတက်မှုမရှိသေးတဲ့အတွက်အခုလိုဆက်ဆံမှုကြောင့်မြန်မာအကြီးအကဲတွေကသူတို့လောက်တာမှန်းနေတယ်လို့အထင်လွဲမှားသွားမှာကိုကျွန်တော်စိုးရိမ်မိပါတယ်
။အခုအောက်လွှတ်တော်ကသဘောတူလိုက်တဲ့ကာကွယ်ရေးဆိုင်ရာဥပဒေအရမြန်မာနဲ့စီးရေးဆက်ဆံရေးမှာအပြောင်းလဲအနည်းငယ်လုပ်တယ်ဆိုပေမဲ့ထင်ထင်ရှားရှားပြောင်းလဲမှုမျိုးတော့ရှိမှာမဟုတ်ဘူးလို့ဆိုပါတယ်။ဒါအပြင်ဒီဥပဒေမှာဘလို့ပုံစံမျိုးနဲ့အကူအညီပေးမယ်ဆိုတာတိတိကျကျဖော်ပြမထားဘူးလို့လူခွေရေးအဖွဲ့တွေကပြောဆိုကြပါတယ်။အခုအောက်လွှတ်တော်ကသဘောတူလိုက်တဲ့2015အမျိုးသားကာကွယ်ရေးဆိုင်ရာလုပ်ပိုင်ခွင့်ဥပဒေကိုအထက်လွှတ်တော်မှလည်းတင်သွင်းဆုံးဖြတ်ဖို့ရှိပါရဲ့ရှင်